ရုရှားရေးစုံစမ်းစစ်ဆေးမှုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိခဲ့ကြောင်းပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ရဲ့ချိန်မှောင်ဂျင်းစ်ကွန်မီလွှတ်တော်မှာထပ်ဆောင်ခဲ့တဲ့မနေ့ကထူးထူးခြားခြား Twitter လူမှုကွန်ရက်မှာအတန်းတက်နေခဲ့တဲ့သမ္မတဆန်မှာဒီနေ့မှာတော့ပြည်ဝတိုင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲောင်းတာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနောက်ဆက်ခဲ့တာကိုစုံစမ်းစစ်ဆေးနေတဲ့ FBI ကြီးကဲကိုပြီးခဲ့တဲ့လတဲ့ရာဇဝတ်ထုတ်ပြန်တဲ့အချိန်မှာရုရှားကိစ္စသူကောင်းတယ်မှာရှိနေခဲ့တယ်လို့လည်းသမ္မတဆန်ကပြောဆိုထားတာပါမနေ့ကလွှတ်တော်ကျမ်းစာဝင်မှာတော့အင်ဂျီလိုမျိုးသားလူမျိုးရေးအချက်လေးရရှိအောင်ပေါ့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတဆန်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်းနဲ့သူ့ကိုရာဇဝတ်ဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီလိုတာဝန်ရှိသူတွေကကြောင်းကြကြလိန်လေပြောဆိုကြကြောင်း FBI ကြီးကဲအောင်ကဖတ်ဆိုခဲ့တာပါဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးတိုင်ဝန်ကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နေပြီးသူ့ကိုအလုတ်ကချုပ်လိုက်တာလို့လည်းလွှတ်တော်မှတ်တွေကပြောဆိုခဲ့ပါတယ်ရုရှားရဲ့ဂျာဝင်နောက်ဆက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဒါလို့ထောက်လှမ်ရေးကော်မရှင်မှထွက်ဆိုမှုဟာရာဇဝတ်ဖယ်ရှားမခံရခင်လပြည့်တွင်သမ္မတကနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ FBI အကြီးအကဲအောက်အနေနဲ့ပထမဆုံးအချိန်လူသိရှင်များထုတ်ဖို့ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်ဒီကနေ့ဒီကောက်ပွဲမှာရုရှားကဂျာဝင်စုပကိအကြောင်းအမေရိကန်ထောက်လှမ်ရေးတာဝန်ကအလေးနဲ့လက်ခံထားစေဖြစ်တယ်လို့လည်းကြေညာပွဲတွင်ပြောဆိုခဲ့ပါတယ်သမ္မတရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့FBI ကြီးကောင်ရဲ့ထွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညှဉ်းပန်းတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့ထောက်ထားမရှိဘူးလို့ကြေညာပွဲအပြီးမှာပဲပြောဆိုခဲ့ပါတယ်